အလုံးမမင်္ဂလာပါကျွန်တော်အလုံးလောက်ခဲ့တဲ့တက်တန်း၈နှစ်ကျော်အတွင်းမှာစီမံခန့်ခွဲမှုနေရာမှာနေခဲ့တဲ့တောက်လျှောက်ပေါ့နော်ကျွန်တော်ထားရှိခဲ့တဲ့စိတ်နေစိတ်ထားနဲ့ကျွန်တော်အလုံးလောက်တဲ့ပုံစံကိုအလုံးအတွက်တစ်ခုခုများရနိုင်မလားဆိုရင်မျှော်လင့်ချက်နဲ့ကျွန်တော်ပြပြပေးပါပါပထမအဆုံးတစ်ချက်ကတော့ဗာလဲဆိုတော့ကိုဘယ်နေရာတော်လဲဆိုတာကိုအချိန်ပေးပြီးတော့စဉ်းစားကြည့်ပါတချို့တွေကကျတော့လူများနဲ့စကားပြောဆိုရတဲ့နေရာမှာတော်တယ်တချို့တွေကကျတော့တယောက်တည်းတွေးခွာတဲ့နေရာမှာတော်တယ်အဲ့တော့ကိုလှုပ်လှုပ်တဲ့အခါမှာကိုရဲ့တော်တဲ့နေရာနဲ့ကိုက်ညီနေမှအဲ့လှုပ်လှုပ်တော့အောင်မြင်နိုင်ပါလိမ့်မယ်မဟုတ်ဘူးဆိုရင်တော့အဲ့လှုပ်ကပြင်းနေရအရန်ကောင်းလိမ့်မယ်ဥပမာအဖြစ်လူများနဲ့စကားပြောရတယ်ပြောတဲ့သူတယောက်ကရုံးမှာထိုင်ပြီးတော့အလှုပ်လှုပ်ရတဲ့ဟာကိုလှုပ်နေပြီဆိုရင်သူ့အတွက်ဘလို့မှမပြောနိုင်တော့အဲ့အတွက်ကြောင့်မလို့ပထမဆုံးကတော့ကိုနဲ့ကိုရဲ့တော်တဲ့နေရာကိုစဉ်းစားကြည့်ပါနောက်တစ်ခုကကိုယုံကြည်တဲ့အရာအတွက်ပဲလှုပ်လှုပ်ပါကိုမယုံကြည်တဲ့အရာတစ်ခုအတွက်လှုပ်လှုပ်တဲ့အခါမှာအဲ့ဒီအတွက်ဖွင့်မျိုးဖို့အတွက်ကျွန်တော်ရဲခင်းအရန်ခဲရင်ပါတယ်အဓိကပြဿနာကတော့ကိုကိုယ်တိုင်းမယုံကြည်ရဲ့ကိုကိုယ်တိုင်းသုံးမယ်လို့မယုံကြည်တဲ့အရာတစ်ခုကိုတခြားသူသုံးလောင်ဘလို့မျိုးကျွန်တော်တို့ကရောင်းချမလဲကိုကိုယ်တိုင်းမယုံကြည်တဲ့အတွေးခေါ်တစ်ခုကိုတခြားလူလက်ခံလောင်ကျွန်တော်တို့ကဘလို့လုပ်မလဲအဲ့အတွက်ကြောင့်မလို့ရန်ခဲရင်ပါတယ်ကိုယုံကြည်တဲ့အရာအတွက်ပဲလှုပ်လှုပ်တာကပူပြီးတော့အောင်မြင်နိုင်ချေပူများပါတယ်နောက်ထပ်တစ်ခုကတော့အလုပ်အတွက်ကောင်းမှုအလုပ်လုပ်ပါအထက်လူကြီးအတွက်မလုပ်ပါနဲ့ကျွန်တော်တို့တွေမှားယွင်းနေတဲ့တစ်ချက်ကဘာလဲဆိုတော့အလုပ်ဆိုတာအထက်လူကြီးပဲလို့ကျွန်တော်တွေးတဲ့တစ်ချက်ပါပဲအထက်လူကြီးကအထက်လူကြီးအလုပ်ကအလုပ်ပါပဲတခါတလေမှအထက်လူကြီးမှားနေတာလည်းရှိနိုင်ပါတယ်ကျွန်တော်တို့ကအထက်လူကြီးပြောသမျှကိုအမြဲတမ်းပဲလက်ဟိုပါသူပါပြပြဆိုရင်ကျွန်တော်တို့ကအလုတ်ကိုမေ့ဝါတက်ပါတယ်အဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကအလုတ်နဲ့အထက်လူကြီးကိုခွဲပြီးတော့ကြည့်ရအလုတ်အတွက်ပဲကောင်းမှုအတွက်ကျွန်တော်တို့ဥတီချက်ထားပါအထက်လူကြီးကိုသဘောကျပါစီဆိုတဲ့ပုံစံမျိုးနဲ့ဥတီချက်မထားပါနဲ့အဲ့ဒါကပဲကိုယ်ပူပြီးမြင့်မာတဲ့ဘဝကိုရောက်ရှိစေနိုင်ပါတယ်နောက်ထပ်တစ်ချက်ကတော့တက်တာတဲ့အလုတ်ကိုမမျှော်လင့်ပါလူတိုင်းကတက်တာတာကိုကြိုက်ပါတယ်လူတိုင်းက comfortable ဖြစ်တယ်အေးစစေးနေရတာကိုကြိုက်ပါတယ်ဒါပေမဲ့စဉ်းစားကြည့်ကြည့်ပါလုပ်ငန်းဝင်တစ်ခုကအရင်အလုပ်လုပ်နေရပြီဆိုရင်ဘယ်သူတက်တာမှမရှိပါဘူးဒါပေမဲ့အဲ့လိုမျိုးတက်တာနေပြီဆိုကလေးကကိုကချောင်းထိုးခံနေရပြီကိုကချောင်းထဲမှာရောက်နေပြီဆိုတော့စဉ်းစားကြည့်ကြည့်ပါနောက်တစ်ခုကကိုကိုအကဲဖြတ်ပါတန်ကြီးတောင်းပါတန်ကြီးတောင်းပြီဆိုရင်လေကိုအဲ့တန်ကြီးအတိုင်းပြန်မပေးနိုင်ဘူးဆိုရှက်စရာကောင်းနေဆိုတော့သတိရကျွန်တော်တို့ကဘာလဲဆိုတော့ဒီနေ့မှမကြင်မနက်တွေဖြစ်နေတယ်။ဘာလဲဆိုတော့ငါ့ကိုတန်ရတန်ချင်းမပေးဘူး။ငါ့ကိုတန်ရတန်ချင်းမရဘူးဆိုတော့ခံစားချက်တွေဖြစ်နေတယ်။အဲ့ဒီအတွက်ကြောင့်မလို့အလုံးမှလည်းအဲ့ဒီဟာကထိခိုက်တယ်ပေါ့နော်။ကျွန်တော်တို့အဲ့လိုမျိုးမဖြစ်စေဘဲနဲ့ကိုယ့်ရဲ့တန်ရတန်ချင်းကိုအခဲဖြတ်ပြီးတော့တောင်းမှုအတွက်မရှက်ပါနဲ့မကြောက်ပါနဲ့။ဒါပေမဲ့အဲ့လိုမျိုးရပြီဆိုရင်လည်းကိုယ့်ဘက်ကနေပြီးတော့ပြန်ပေးဖို့ဆိုတော့လည်းမမေ့ပါနဲ့။နောက်တစ်ချက်ကတော့ဘာလဲဆိုတော့ကိုလိုချင်တာကိုပဲကိုပေးချင်တာကိုပဲမစဉ်းစားပါနဲ့။သူဘာလိုချင်တာလဲကိုစဉ်းစားပါ။ဒါက marketing ရဲ့သဘောပဲ။ကျွန်တော်တို့ကအယောင်တယောက်ဖြစ်လာပြီဆိုရင်ကျွန်တော်တို့ကဝယ်ယူသူတယောက်ရဲ့ခံစားချက်ကိုမေ့ွားတယ်တကယ်တမ်းမှာကျတော့ဝယ်ယူသူတယောက်ကဘလို့တွေးလဲဆိုရယ်ခံစားချက်ကိုကျွန်တော်တို့မမေ့မှတာကျွန်တော်တို့အယောင်နေရာမှာကျွန်တော်တို့အောင်မြင်နိုင်ပါလိမ့်မယ်နောက်ဆုံးတစ်ချက်ကတော့ဗာလဲဆိုတော့အလုပ်ငန်းဝင်လုပ်တဲ့အခါမှာဘယ်အလုပ်မှာပဲဖြစ်ဖြစ်အားလုံးကျင်တဲ့ဖို့မမျှော်လင့်ပါနဲ့ကျွန်တော်တို့ကအရွေးတစ်ခုကိုတွားနေပြီဆိုရင်တစ်ခုခုကိုတွန်းအားပေးနေပြီဆိုရင်အဲ့ဒီဟာကိုမကြိုက်တဲ့သူတွေဆိုတော့ရှိနေမှာပဲဒါပေမဲ့အလုပ်ငန်းဝင်ထဲမှာအားလုံးကျင့်တဲ့ဖို့မျှော်လင့်ခြင်းကကျွန်တော်တို့အတွက်ကိုပင်ပန်းဖို့ပဲဖြစ်လာပါတယ်အဲ့ဒီအတွက်ကြောင့်ကိုမကျင့်တဲ့သူတွေရှိရင်လည်းရှိပါသေးတယ်ကိုမကြိုက်တဲ့သူတွေရှိရင်လည်းရှိပါသေးတယ်ကျွန်တော်တို့မှန်ကန်တဲ့ယုံကြည်တဲ့လမ်းကိုတွားနေတဲ့လမ်းမှာဘယ်သူမှကိုယ့်ရဲ့အတားအဆီးမဖြစ်ဖြစ်ပါစေနဲ့ဘယ်သူအားလုံးစစရရကျင်းတဲ့ဖို့မမျှော်လင့်ပါနဲ့ဒါကတော့ကျွန်တော်အလုပ်လုပ်တဲ့အခါမှာထားရှိတဲ့စိတ်နေစိတ်ထားတွေပါတစ်ခုခုအကျိုးရှိနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်နားထောင်ပြီးခဲ့တဲ့အတွက်လည်းကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်